မြန်မာနိုင်ငံမှာမုတ်တုံမိုးကြောင့်ရေပြေးတင်နေတဲ့ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်။လက်ရှိအတိုင်းသာမိုးဆက်ပြီးတော့ကြီးနေမယ်ဆိုရင်တော့လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မယ်အခြေအနေမျိုးရင်ဆိုင်ရလိမ့်မယ်လို့ရေပြေးတင်ပြည်သူတွေကလည်းပြောနေကြပါတယ်။အကြောင်းကိုကိုညံဝဲအောင်ကစုစည်းပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ။
မဟုတ်တော့မှုကြောင့်ရေလွှမ်းမှုတဲ့အတန်ခံရတဲ့အရှိတောင်အာဆနိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့ပါဝင်ပြီးပြီးခဲ့တဲ့ဇူလိုင်လကစလို့အခုချိန်ထိရေပြေးတင်ပြည်သူ300,000နီးပါးရှိနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်နိုင်ဖို့အသင့်အနေထားမှရှိနေတယ်လို့ဩဂုတ်လတည့်ရက်ဗိုလ်ဒူနီကနယူးယောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုရုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်Mr. Farinhaq ကပြောပါတယ
် In Myanmar 148,000 people have been displaced by flooding since the 9th of July. Several UN agencies and NGOs are assessing needs and providing assistance.
ဒီကနေ့ဇူလိုင်လကစလို့မြန်မာနိုင်ငံမှာရေပြင်းပြည်သူ 34,000 လောက်ရှိလာနေပါပြီ။အဲဒီရေပြင်းပြည်သူတွေလိုအပ်နေတာကိုကူညီကယ်ဆယ်နိုင်ဖို့ကျွန်တော်တို့ကုလသမဂ္ဂအေဂျင်စီအများပြားနဲ့ NGO တွေကမြန်မာဆွေရတာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးကူညီတောင်းနိုင်ဖို့အဆင်သင့်ဖြစ်နေပါတယ
်။ဇူလိုင်လလယ်ပိုင်းကစပြီးမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးတိုင်းတနင်္သာရီတိုင်းမကွေးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တွေမှာရေကြီးရေမြုပ်တာကြောင့်လူဦးရေ 34,000 ကျော်ရေပေးတင်ပြီးအိမ်ကြီးပေါင်း 28,000 အိုးအိမ်ဆုံးခွာနေကြပါတယ်။ရေကြီးရေပြိုလဲတာကြောင့်ရွာတွေပျက်စီးခဲ့ရတယ်လို့လူ12ဦးသေဆုံးခဲ့ရတယ်လို့တဘောဝဘီအန်ရဲ့တားဆီးရေးစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရေကြီးရေဆန်ခဲ့တဲ့နေရာတွေမှာနှုံးမြေတွေတင်ကြံပြီးအခုဆိုရင်သွာလာရေးခက်ခဲမှုတွေရှိနေတာကြောင့်ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်ဖို့တော့အခက်ကြုံနေရပါတယ်။ပဲခူးမွန်၊ကရင်၊တနင်္သာရီဒေသတွေမှာရေကာတာ36ခုရှိပါတယ်။ဒီအပိုင်းအတွင်းသကြော့ပြန်မိုးကြီးလာနိုင်တာကြောင့်ရေကာတာကျိုးပေါက်ပြီးအနီးပိုင်းကျေးရွာတွေရေမြုပ်ကုန်မှာကိုဒေသခံတွေစိုးရိမ်နေတယ်လို့ပဲခူးတိုင်းမတော်မြို့နယ်ကရေပြင်းတဲ့ပြည်သူတွေကိုတွားရောက်ကူညီနေတဲ့ကိုလှိုင်မင်းဦးကပြောပါတယ်။
ဒီကြာရီကတော့မိုးမှမတောင့်ခံနိုင်ဘူးဆိုရင်ကျွန်တော်ဒီုံနဲ့တစ်ပြည့်ကျော်ဆက်နေပြည့်လာတယ်။ကြောက်ဖို့တော့တော့လာလာဆိုတော့
ရေကြီးတဲ့တံကိုပဲခူးတိုင်းကအများဆုံးခံရပြီးကရင်နဲ့မွန်ပြည်နယ်တွေမှာရေပြန့်ကျနေပြီဆိုပေမဲ့ထင်သလောက်မကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီအတိုင်းသာမိုးကြီးရေရှမ်းနေမယ်ဆိုရင်လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပဲခူးတိုင်းရွှေကျင်မြို့နယ်မူဦးပင်ရွာကကိုနိုင်လင်းဦးကပြောပါတယ
်။တော့မိုးရလေရွာလေဒီရက်ရက်တက်တယ်ကွာ။ကျွန်တော်တို့သားသားရဲ့အဆင်ပြေတယ်
။လေသမားတန်ငါးရဲ့တူဦးဖြစ်တဲ့အသက်40အရွယ်ကိုဝင်းကျူကတော့သူ့လေမြေတွေရေလုံးဝမြုပ်နေတာပါ။အ
ဲသူမျိုးစပ်ကြနေတယ်ဆိုတော့လူတွေသားဝင်နေတယ်ဆိုတော့ပြတ်သွားတယ်
။အစ်တော်အားရမှာမို့တော်မှုကြောင့်ရေကြီးတဲ့ဒဏ်ခံရတာမြန်မာတနိုင်ငံတွေတော့မဟုတ်ပါဘူး။အင်းကြီးချင်းလာအိုနိုင်ငံမှာဆိုရင်လေဒီကရာတခုကြိုးပေါက်သွားတာကြောင့်ရွာအတော်များများမြိုးပါသွားသလိုတေဆုံးပျောက်ဆုံးတာတွေလည်းရှိနေပါတယ်။အခုလိုရေပေးတင်ပြည်သူတွေရဲ့စားနပ်ရိက္ခာနဲ့လေယာဉ်ပြင်လဲထူထောင်နိုင်ရေးအတွက်ဆိုပြီးကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကမြန်မာ၊ဘင်္ဂလားဒေ့ရှ်အပါအဝင်၈နိုင်ငံကိုအမေရိကန်ဒေါ်လာတန်120ပေးကမ်းကူညီသွားမယ်လို့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ် Farinhaq ကပြောကြားသွားပါတယ်ခင်ဗျာ။